American သမ္မတ Barack Obama က Russia သမ္မတ Vladimir Putin ထံကိုအင်္ဂါနေ့မှာဖုန်းဆက်ပြီးတော့ Belarus မှာဒီကနေ့ဗိုလ်ထုနယ်မှာကျင်းပဖို့စီစဉ်ထားတဲ့ Ukraine နိုင်ငံညီညွတ်ရေးသဘောတူညီမှုရရှိရေး၄နိုင်ငံထိပ်ကြီးဆွေးနွေးပွဲကိုထောက်ခံမှုတိုက်တွန်းတောင်းဆိုလိုက်ပါတယ်။ Mr. Obama ရဲ့ telephone နဲ့ဆက်သွယ်စကားပြောဆိုတဲ့အကြောင်းသမ္မတ Emilio ကသတင်းထုတ်ပြန်မှုမတိုင်ခင်မှာပဲ Ukraine နိုင်ငံအရှေ့ပိုင်း Kramatorsk မြို့မှာအင်္ဂါနေ့က rocket နဲ့ပစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့ရမှာ Russia ထောက်ခံမှုပေးထားတဲ့ခွဲထွက်ရေးသမားတွေကိုစစ်ဆင်ရေးလုပ်နေတဲ့ Ukraine စစ်တပ်ရဲ့ဌာနချုပ်နဲ့အရက်သားတွေနေထိုင်ရာရပ်ကွက်ကိုထိမှန်ခဲ့ပါတယ်။တနအူးရရှိထားတဲ့သတင်းထက်လက်တွေရတဲ့ဘုံနွေရဲ့ rocket ပစ်ခတ်မှုကြောင့် Kramatorsk မှာလူ12ယောက်သေဆုံးပြီးတော့ကလေး9ယောက်ပါဝင်လူပေါင်း80ကျော်ဒဏ်ရာရသွားတယ်လို့ Ukraine အစိုးရကပြောပါတယ်။သမ္မတ Obama ကတယ်လီဖုန်းနဲ့ဆက်သွယ်စကားပြောစဉ်မှာတိုက်ပွဲတွေကြောင့်လူတွေထိခိုက်သေဆုံးမှုတိုးလာနေတာကိုထောက်ပြခဲ့တယ်လို့ Emilio ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။မစ္စတာပူတင်အနေနဲ့ရရှိတဲ့အခွင့်အရေးကိုစိုးကိမ်မှုအရေးကြီးကြောင်းနဲ့ဗိုလ်ထုနယ်မင်းစ်မှာပြင်သစ်ဂျာမနီယူကရိန်းခေါင်းဆောင်တွေနဲ့တွေ့ဆုံတဲ့အခါငြင်းငြိမ်းရေးကမ်းလှမ်းချက်ကိုထောက်ခံမှုပေးဖို့ပြောဆိုခဲ့တယ်လို့ဆိုပါတယ်။ရုရှားနိုင်ငံဟာယူကရိန်းနိုင်ငံအရှေ့ပိုင်းခွဲထွက်ရေးသမားတွေကိုထောက်ခံမှုပေးထားတဲ့ပြီးတော့တပ်ဖွဲ့ဝင်တွေနှီးပြူဟာတွေစစ်လက်နက်ကြီးတွေထောက်ပံ့ပေးနေတယ်လို့ယူကရိန်းနဲ့အနောက်နိုင်ငံတွေကဆွဆွဲခဲ့ကြပါတယ်။တနည်းနည်းပါးကြာမြင့်နေပြီဖြစ်တဲ့ယူကရိန်းနိုင်ငံကပြည်ပခအတွင်းမှာလူပေါင်း9400ထက်မနည်းတိုက်ဆုံးခဲ့ရပြီလည်းဖြစ်ပါတယ်ခင်ဗျာ။